အမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ပြီးယင်းနှိမ့်ညံ့မှုလောက်ကင်လိုသူနိုင်ငံသားတွေအတွက်ဖိတ်ခေါ်တဲ့ရွှေရောင်ကတ်လို့ခေါ်တဲ့ Go Cat အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအကောင့်ထဲပေါ်မှာဖြစ်ပြီးဒီသတင်းပတ်နှစ်ပတ်အတွင်းစတင်နိုင်တယ်လို့ပြောပါတယ
် We're going to be selling a gold card. You have a green card. This is a gold card.We're going to be putting a price on that card of about $5 million, and that's going to give you green card privileges plus. It's going to be a route to citizenship.
And wealthy people will be coming into the country by buying this card. We're going to be 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 buying this card. တထွေတွေကျွန်တော်တို့တိုင်းပြည်ကိုရောက်လာမှာပါလို့သမ္မတဒေါ်နယ်ထရမ့်ကဖေဖော်ဝါရီလ25ရက်နေ့ကပြောကြားခဲ့တာပါ Go Cut ခိုင်ဆောင်သူတွေဟာအမေရိကန်ပြည်ထောင်စုမှာကုမ္ပဏီလုပ်ငန်းတွေထူထောင်ပြီးတော့အလုပ်ကိုင်တွေဖန်တီးပေးနိုင်မှာဖြစ်တယ်လို့အခွန်လဲပေးမှာဖြစ်တယ်လို့ထရမ့်ကပြောပါတယ်အဲ့ဒီကုမ္ပဏီတွေဟာအမေရိကန်ပြည်ထောင်စုရဲ့ပညာရှင်တွေကိုခေါ်ယူတဲ့အခါမှာငွေပေးပြီးခေါ်ယူရမှာဖြစ်တယ်လို့ Go Cut ပေါင်းတသန်းလောက်ရောင်းချမှာဖြစ်တယ်လို့လည်းဆိုပါတယ်Trump အဆိုပြုတဲ့ Go Cut နဲ့လက်ရှိ EB5 ရွှေ့ပြောင်းအခြေချနေသူတွေရဲ့ယင်းနှိမ့်ညံ့မှုအစီအစဉ်ကိုအစားထိုးမှလည်းဖြစ်ပါတယ်။ EB5 အစီအစဉ်ကို1992ခုနှစ်မှာ Congress ကဖန်တီးခဲ့တာဖြစ်ပြီးတော့ဒီအစီအစဉ်နဲ့ American ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်နိုင်တယ်လို့အလောက်ကန်ရှားပါတဲ့ဒေသတွေမှာဒေါ်လာ8သိန်းနဲ့10သိန်းကျော်ကြားယင်းနှိမ့်ညံ့မှာဖြစ်ပြီးတော့ American တွေအတွက်အလောက်ကန်အခွင့်အလမ်းဖန်တီးပေးရမှာလည်းဖြစ်တယ်လို့ American နိုင်ငံသားနဲ့လူဝင်မှုကြီးကြပ်ရေးဝန်ဆောင်မှုဌာနက Internet စာမျက်နှာမှာဖော်ပြထားပါရှင်